ထိုင်းနိုင်ငံတက်ပြည်နယ်မဲဆောက်ကနေတည်ဆောင်သွားပြီးမဲအောင်ဆောင်ပြည်နယ်အတွင်းကနေမြန်မာဘက်ကိုပို့မဲ့စံအိတ်900နဲ့စံနဲ့ရိတ်ခါအရေးကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံအတွင်းမှာအစိုးရကမြန်မာစစ်တပ်ကိုကူညီပေးတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်နေတာပါဒီအတွက်ထိုင်းစစ်တပ်ဘက်ကပြီးခဲ့တဲ့ရက်ကတရားဝင်ညှင်းဆုပ်ထားပြီးဖြစ်ပါတယ်ဒီနောက်မှာတော့စနေနေ့ကလေးကထိုင်းတက်ချန်တန်လွင်မြစ်ကမ်းနားမှာရောက်ရှိနေတဲ့စံတွေကိုဘသူမှလာပြီးတဲဆောင်တာမရှိတယ်လို့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ KNU ဘက်ကလည်းမြန်မာဘက်ကိုစံတွေတဲလာတာနဲ့ပြစ်ခတ်မယ်ဆိုပြီးသတိပေးထားတာပါမနေ့ကတော့ထိုင်းတက်ချန်ကဒေသခံတွေကတန်လွင်မြစ်ကမ်းအနီးသွားတဲ့အချိန်မှာမြန်မာဘက်ကထိုင်းဘက်ကိုပြစ်ခတ်မှုတွေလုပ်တဲ့အတွက်ဒေသခံတွေအကြားစိုးရိမ်မှုတွေဖြစ်ပြီးသူတို့အတွက်အန္တရာယ်ရှိတာကြောင့်ဒီစံနေကိုမက်ဆန်နဲ့နေရာကနေရွှေ့ပေးဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။ဒီစံနေဆက်ရှိနေမယ်ဆိုရင်စံနာဖော်ထုတ်မှုတွေလည်းလုပ်မယ်လို့လည်းဒေသခံတွေကပြောဆိုနေကြတာပါ။ဒီကနေ့မနေ့တနအီကျော်အချိန်လောက်မှပဲဒီစံနေကိုထိုင်းဘက်ကကားတွေနဲ့တဲဆောင်သွားပြီးဘယ်နေရာမှာထားတယ်လဲဆိုတာကိုတော့မသိရသေးပါဘူး။ထိုင်းသတင်းတောက်တွေကအဲ့ဒီနေရာမှာသတင်းရယူစောင့်ဆိုင်းနေတာမို့ထိုင်းဘက်ကကားတွေနဲ့ပြန်ပြီးတဲဆောင်သွားတဲ့သတင်းဓာတ်ပုံတွေကလည်းထွက်ပေါ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းဝန်ကြီးဒီချုပ်ကတာမန်ကုံရောင်းကုံဝဲကိစ္စကိုသတင်းတောက်တွေကအကျယ်ချဲ့နေတယ်ဆိုပြီးဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုသွားပါတယ
်။ทําให้เกิดปัญหาเรื่องเป็นเรื่องอ่ะไปพันโน่ไปพันเรื่องของเค้าและบริหารการแผ่นดินของเค้าทุกคนเรื่องกันหมดอ่ะ
ထိုင်းမြန်မာနယ်စပ်မှာလုတ်ကင်နေတဲ့ပုံမှန်နယ်စပ်စီးပွားရေးရောင်းဝယ်ပို့ဆောင်မှုတွေသာဖြစ်ပြီးနယ်စပ်မှာရှိတဲ့မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေဟာလည်းနေ့စဉ်စားသောက်မှုလိုအပ်ချက်တွေရှိနေတာမို့နယ်စပ်ကုန်သွယ်မှုအရထိုင်းနိုင်ငံကကုန်သွယ်တွေကပို့ဆောင်ပေးတာဖြစ်တဲ့ဒါကိုပြဿနာမဟုတ်ပဲအကျယ်ချဲ့နေတာဖြစ်တယ်ဆိုပြီးထိုင်းဝန်ကြီးချုပ်ကပြောဆိုသွားတာပါထိုင်းဝန်ကြီးချုပ်ကအခုလိုပြောဆိုပေမဲ့ဒါဟာကာကွယ်ပြောဆိုတာဖြစ်နိုင်ကြောင်းထိုင်းမြန်မာနယ်စပ်ရေးလေ့လာနေသူဦးအောင်စိုးကတော့သုံးသပ်ပါတယ်
အင်းကာလာပေါ့ကာလာကြည့်ရပါမယ်ဟုတ်လားဒါပေမဲ့ခက်တာတို့ထိုင်းပြည်ရောက်ပြီလေကွန်ပြီလေထိုင်းလူလူတွေပြည်ပုံဆိုတို့ကတိတ်ကြောဆစ်ဆက်မတိုးရဲဘူးပေါ့ဒီစီးရုပ်ကြည့်ရလေဆန်အဂုံကြီးအိမ်ရဆန်ဒီထိုင်းမှာဂုံကြီးနဲ့ဆန်စုံးတယ်ခင်ဗျကြည့်ရပါမယ်အဲ့ဒါမှာတို့ကအမဲဘူးဆိုတော့ထိုင်းမှာမစုံးဘူးလေဒါမှပြက်လာတယ်အမဲဘူးကြီးနောက်သာရှေ့ထီဦးလက်ဖက်ချောက်ဆိုတော့တို့ပိုင်ရလားအမီးစီရလားဟုတ်တယ်အဲ့ဒါအဲ့တော့ဒါကြီးကခင်ဗျဟိုကနေမြောက်တရနေတို့စစ်တပ်ကနေပို့တယ်ဟာလူစုကကြားရနေတော့လုတ်ပြီးရဟာအခုကကြတော့သူတို့ယူလို့မရတော့လေသတင်းတွေကပွင့်ချသွားပြီ
အခုထိုင်းဘက်ကနေမြန်မာဘက်ကိုပို့မဲ့ဆန်ဟာထိုင်းဆန်လားမြန်မာဆန်လားဆိုတဲ့ထိုင်းသတင်းတောက်တွေရဲ့မေးခွန်းကိုတော့ထိုင်းဝန်ကြီးချုပ်ကဖြေကြားသွားခြင်းမရှိပါဘူးမဲဆောက်ကပုံတွေတွေကတော့ထိုင်းနိုင်ငံအနေနဲ့မြန်မာဆန်တွေတင်သွင်းခွင့်ပိတ်ထားတာကြပြီဖြစ်လို့ပုံတွေတွေအနေနဲ့ကန့်သက်ထားတဲ့ဆန်ကိုသွင်းရင်အဖမ်းအဆီးတွေရှိတယ်ဆိုပြီးပြောပြပါတယ
်ဆန်နဲ့ကြက်ထွန်နေရသူတို့ပယ်ခွင့်မရှိဘူးပိတ်ထားသူတို့ပိတ်ထားပိတ်ကုန်ပဲဆန်နဲ့ဆန်ကတန်းကောက်ဟုတ်တယ်မှတန်းတက်ကောက်
ပုံမှန်အရမြန်မာဘက်ကထွက်ကုန်တွေကိုထိုင်းဘက်ကိုတင်သွင်းမယ်ဆိုရင်ကန့်သက်ကုန်တွေပါရင်နယ်စပ်အကောက်ခွန်ဥပဒေအရစစ်ဆေးဖမ်းဆီးနေတာပါအခုရပိုင်းအတွင်းထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဖြတ်ပြီးမဲဟောင်ဆောင်ကိုပို့လာတဲ့စံတွေဟာမြန်မာစစ်တပ်အတွက်ထောက်ပံ့ရေးပစ္စည်းတွေဖြစ်တယ်ဆိုပြီးကရင်မျိုးသားအစည်းအရုံးကလည်းတနင်္ဂနွေနေ့ကတရားဝင်ကန့်ကွက်စာထုတ်ခဲ့ပါတယ်ဒီကနေ့မနေ့အစောပိုင်းမှာတော့ကားလေးစီးနဲ့စံအိတ်900နဲ့ရိတ်ခါတွေကိုမဲဆန်လက်နေရတန်လွင်မြစ်ကမ်းနားကနေပြန်ပြီးတဲဆောင်သွားပေမဲ့စစ်စေးဂိတ်တွေကနေဖြတ်တန်းတာမတွေ့ရတာကြောင့်ဘယ်နေရာကိုတဲဆောင်သွားတယ်လဲဆိုတာကိုတော့မသိရသေးကြောင်းထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြနေပါတယ်ရှင်